ကရင်ပြည်နယ်ဖမ်းအံမြို့အထက်တရုတ်လကြေးရွာဘက်အချမ်းမှာဒီကနေ့ဇူလိုင်လ31ရက်နေ့မနေ့6နာရီ50မိနစ်ဝန်းကျင်လောက်ကဖမ်းအံတန်လွင်တရားစစ်ဆေးရေးဂိတ်မှာအကြီးစားပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုကြောင့်အရက်သားတဦးသေဆုံးပြီးစစ်တပ်ဝန်တန်းရင်ထင်းရဲတချို့နဲ့အရက်သားတွေ10ဦးကျော်ထိခိုက်ဒဏ်ရာရခဲ့တာပါဒီလိုသေဆုံးဒဏ်ရာရမှုနဲ့ပတ်သက်လို့ဖမ်းအံမြို့နယ်တွေကမြစ်တာရှင်ပရဟိတအသင်းရဲ့အတွင်းမှုဥယျံမြို့အောင်က VOA ကိုအခုလိုပြောပြပါတယ
်အဲ့ဒီအရက်သားတယောက်တွေပါတယ်ဟိုဘောဘယ်လိုပြောမလဲဆိုတော့ကားကိုအဲ့ဒီပါဘောခဲတင်ပြီးတော့အဲ့လိုမျိုးကားကိုညှိလိုက်တယ်လို့ပြောတာပဲအဲ့ဒီကားကကားကိုဝင်ဆောင်တဲ့ခါကျတော့ယင်းလင်းကနေသွားပြီးတော့တရကားကိုဖွင့်လိုက်တာအဲ့တရကားဖွင့်တဲ့ခါမှာဖွင့်တဲ့ယင်းလင်းကတော့အဲ့လောက်ကြီးတိုးမွားဘူးအဲ့လိုသူပောက်ကွဲမှုကြောင့်ဘေးကဝင်တင်ရအဲ့လိုမျိုးဘေးလေးဆရာတယောက်သိသွားတယ်ဘေးလေးတော့ကျွန်တော်တို့ဒီမှာကျွန်တော်ရွာပတ်တည်ကျတော့ဆိုင်ငယ်ကိုဘေးလေးတွေးတာလေဒီကနေ့ကတော့တန်ရန်ရပါတော့
အမိမဖော်လို့တဲ့စစ်တပ်နဲ့နီးစပ်သူတို့ကတော့ပောက်ကွဲမှုကြောင့်စစ်ဘက်ရေးရလုံခြုံရေးတပ်ဖွဲ့ကတက်ကြွကြီးတူခေါင်းကိုထိပ်ပြီးစိုးရင်ရတယ်လို့လည်းပြောပါရယ်။ကျန်တာကတော့ရဲဒုတက်ကြက်တူရဲတပ်သားတူရင်တိန်အဖွဲ့ကရဲတက်ကြက်ကြီးတူရဲတပ်သားတူဆက်သွယ်ရေးတပ်ကတက်ကြွကြီးတူတပ်သားတူနဲ့ကျန်တာကတော့တာမန်အရက်သားထိခိုက်ဒဏ်ရာရသူတွေဖြစ်တယ်လို့လည်းပြောပါရယ်။အရက်သားတူကတော့တေဆုံးပြီးအရက်သား3ဦးတည်းမနည်းလဲထိခိုက်ဒဏ်ရာရကြတယ်လို့လည်းပြောပါရယ်။ဒဏ်ရာရသူတွေကိုတော့လူနာတင်ကားတွေနဲ့တယ်ဆောင်ပြီးတောင်ကလေးစစ်စေးရုံကိုပို့ဆောင်ခဲ့ပါတယ်။ဒီပောက်ကွဲမှုနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာထောက်ပြန်တာမရှိသေးသလိုဒေတာအလိုက်တက်ဆိုင်ရာပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တန်လွင်တရားစစ်စေးရေးဂိတ်ဟာအတော်အလာများတဲ့ဂိတ်ကြီးတစ်ခုဖြစ်ပြီးမြဝတီရန်ကုန်အတော်အပြန်စစ်စေးမှုတွေကိုတင်းတင်းကြပ်ကြပ်လုပ်နေတဲ့နေရာလဲဖြစ်ပါတယ်။အဲ့ဒီစစ်စေးရိတ်ဂိတ်ကနေရက်ပြန်မြန်မာအလို့သမားတွေမကြာခဏစစ်စေးခံရတာအဖမ်းခံရတာငွေညစ်တောင်းခံခံရတာတွေလည်းကြုံရတယ်ဆိုပြီးနေဆက်မှာနေထိုင်နေသူတဦးကလည်းပြောပြပါဗျာ။အဲ
ကျွန်တော်တို့ခြိုင်မဲ့ငယ်ရောက်မြန်မာအလို့သမားတွေပေါ့ကျွန်တော်တို့မြန်မာပြည်ပြန်မဲ့ခါကျတော့ခုံးနေပါတယ်။အဲကိုယ်ပိုင်ခုံးနေပါတဲ့ခါကျတော့သူတို့ကစစ်စေးဝက်ကစစ်စေးသူတို့စစ်တပ်ဂိတ်တွေကလေဂိတ်တွေကအကုန်လုံးရေဂိတ်တွေမှာခုံးနေစေတယ်။စစ်စေးတွေကတော့ဒီဘက်နိုင်ငံနိုင်ငံနဲ့တက်ဆိုင်တဲ့ပုံတွေနောက်တစ်ခုဆက်ဆက်နေတဲ့ပုံတွေတွေ့ချင်းကြည့်ကြလိုက်တော့ဒီကိုပြုတ်တယ်မှာပေါ့အဲ့ဒါသူတို့ရှာလို့တွေ့လို့ဆိုဆိုတဲ့တော့ဖန်ပြီးအရေးကြီးခင်ကျင်ခံရတယ်ဖန်လာတယ်ပြဿနာငွေတောင်းတာပြဿနာတောင်းတာတွေအများကြီးရှိတော့
ဒီကနေ့မနေ့ကပြင်းထန်တဲ့ပောက်ကွဲမှုကြောင့်ကားတွေစိုက်ကယ်တွေနဲ့စစ်စေးအဆောက်အဦတွေပါပျို့ကျပြီးတစားစီပျက်စီးသွားခဲ့ပါတယ်ပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ကားအသွားလာတွေယာယီရက်တန့်လိုက်ပေမဲ့နေ့လယ်ပိုင်းမှာတော့ကားတွေပြန်သွားနေပြီလို့လဲဥယံမျိုးအောင်ကပြောပါတယ်
။ပြန်သွားနေဝါလာတော့ပိတ်သွားတယ်ပေါ့။ဘယ်လောက်ပိတ်မလဲဆိုတော့3နာရီ၄နာရီတော့ပိတ်သွားမယ်
။ပောက်ကွဲမှုအပြီးဖအံမျိုးအဝင်ထွက်လန်းနေအားလုံးကိုစစ်ကောင်စီကပိတ်ဆို့ရှာဖွေစစ်ဆေးတာတွေလည်းလုပ်နေပါတယ်။ထောင်ဝိကျေးရွာ၊ညံကလေး၊ဖားကတ်ကျေးရွာ၊အိန္ဒုတိုးဂိတ်နဲ့ဇာတပြင်တရာ၊တောင်ကလေး၊ထီးလုံကျေးရွာတွေဘက်ကိုဒီကနေ့မှပဲစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်လုပ်နေပါတယ်။ကရင်ပြည်နယ်အတွင်းမှာတော့စစ်ကောင်စီတပ်တွေနဲ့တဖက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်လည်းဖြစ်နေတာပါစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဒီလိုတိုက်ပွဲတွေနဲ့အလားတူဘုံခွဲတိုက်ခိုက်မှုတွေဟာကရင်ပြည်နယ်အတွင်းမှာမကြာခဏဖြစ်ခဲ့ပါတယ်ရန်ကုန်မြို့နယ်မြိုင်မြဝတီကားလမ်းမကြီးပေါ်မှာရှိတဲ့ဘီလင်းမြို့နယ်တဲကရွှေရောင်ပြတရားကိုလည်းကရင်အမျိုးသားအစည်းအရုံး KNL တပ်ရင်းနှင်းနဲ့ပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ဇွန်လ28ရက်နေ့ညပိုင်းမှာဖောက်ခွဲဖြစ်စီလိုက်တာကြောင့်တရားပေါ်သွာလာနေတဲ့ကာနစီလဲတရားအောက်ကိုထိုးကြပြီးတိတ်မောက်ခဲ့ရတယ်လို့လူတအူးသိဆုံးပြီးဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်ရှင်